လာနစက်တီယန်နီကနေ23ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံထုကိုယ်စားလှယ်ခီးစဉ်တွင်အမှုခွင့်ရင်ဆိုင်နေရတဲ့ဖန်စီကန်ဒေါ်ဆန်းစုကြည်အပါအဝင်တခြားနိုင်ငံရဲ့လှူချောက်သူတွေနဲ့တွေ့ဆုံခွင့်ပေးဖို့မရှိဘူးလို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ NLD ပါတီတွေကတွေ့ဆုံဆွေးနွေးလမ်းကြောင်းလက်ခံထားသူတချို့နဲ့တော့စန္ဒရှိရင်တွေ့ဆုံခွင့်ပြုမယ်လို့ဆိုပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တွင်မက်ကင်ပြူတွေပြောပြပါမယ်။
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံယာယီဝန်ကြီးဖရက်ဆုခွန်ဟာမတ်လ22ရက်နေ့ကနေ23ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်မယ်လို့ကမ္ဘောဒီးယားနိုင်ငံယာယီဌာနကပြောပါရယ်မြန်မာနိုင်ငံမှာအကျဉ်းဖက်မှုတွေအဆုံးသတ်ရေးအတွက်လက်ခံလို့ရနိုင်မဲ့အခြေအနေဖန်တီးဖို့တွားရောက်မဲ့ခရီးစဉ်ဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံယာယီဌာနပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါရယ်အာဆီယံအထူးကိုယ်စားလှယ်ခရီးစဉ်အတွင်းဘယ်သူတွေနဲ့တွေ့မယ်ဆိုတာကိုတော့အခုအချိန်ထိမပြောနိုင်သေးဘူးလို့လည်းသူကပြောပါရယ်စစ်ကောင်စီဘက်ကတော့တရားရင်ဆိုင်နေရတဲ့ဒေါအောင်ဆန်းစုကြည်အပါအဝင်တခြားတက်ကြွလှုပ်ရှားသူတွေနဲ့တွေ့ခွင့်ပေးဖို့အစီအစဉ်မရှိဘူးလို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
။ဒီအာဆီယံအလဲကြားဥက္ကဋ္ဌအနေနဲ့ဒီမြန်မာနိုင်ငံကိုလာရောက်တဲ့အချိန်မှာကျွန်တော်တရားဥပဒေနဲ့ရင်ဆိုင်နေရတဲ့ပြည်ထောင်ကြခံနေတဲ့သူတွေမှာပါတန်တဲ့သူတွေနဲ့တွေ့ခွင့်ပေးဖို့ဆိုတာလေဝန်ကြီးချုပ်ကတော့ကျွန်တော်တို့သဘောတူပြီးဖြစ်ပါတယ်ဗျ။အကြံနဲ့ပြီးကြတော့မရှိပါဘူး။ကျွန်တော်ပြောချင်ကဲငါတို့ခင်ဗျတရားဥပဒေနဲ့ရင်ဆိုင်နေရတဲ့သူတွေတရားဥပဒေရအဲကျွန်တော်တို့ဒါအပြစ်ပေးခံထားတဲ့သူတွေပေါ့တရားဥပဒေရပြစ်မှုတရားကျွန်တော်တို့စီရင်နေတဲ့သူတွေကိုဖယ်နိုင်ငံကိုတွေ့ဆုံပေးလိုလည
်းမြန်မာပြည်အတွက်မြန်မာအပါအဝင်အာဆီယံနိုင်ငံတွေအကြား2021ခုနှစ်မေလကရရှိထားတဲ့ဘုံသဘောတူညီချက်ထဲမှာတက်ဆိုင်သူအားလုံးနဲ့ထိရောက်တဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ဖို့ဆိုတဲ့အချက်ပါဝင်ပါတယ်ဒါနဲ့ပတ်သက်လို့တော့ဗိုလ်ချုပ်စောမင်းထွန်းက NLD ပါတီတွေကတွေးဆောင်ဆွေးနွေးရေးလမ်းကြောင်းလက်ခံသူတချို့နဲ့အာဆီယံအထူးကိုယ်စားလှယ်တွေ့မယ်ဆိုရင်တော့စစ်ကောင်စီကစီစဉ်ပေးမယ်လို့အခုလိုပြောပါရယ
်ကျွန်တော် NLD ပါတီကစီစီအဖွဲ့ဝင်ချုပ်အပြင်မှာသူ့တော်ငြိမ်းချမ်းနေတဲ့တွေးဆောင်ဆွေးနွေးရေးလမ်းကြောင်းကိုလက်ခံတဲ့သူတချို့နဲ့ကျွန်တော်တို့သခင်စန္ဒမန်နေလာခဲ့တဲ့တွေးဆောင်တပည့်ဖြစ်ပါတယ်ဒီလူတွေနဲ့တော့ကျွန်တော်တို့ကသူတို့ရဲ့တွေးဆောင်ဖို့ပေါ့နော်ဆန္ဒရှိတဲ့သူလည်းကျွန်တော်တွေးဆောင်ပေးမှာဖြစ်ပါတယ်။ဒါတော့တရားဥပဒေနဲ့ရင်ဆိုင်နေရတဲ့သူများလည်းတော့တွေးဆောင်ပေးဖို့မရှိပါဘူး။တရားသားလက်နက်ကိုင်အဖွဲ့အစည်းတွေ၊နေရာလုပ်ငန်းစဉ်မှာပါမလိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းကျွန်တော်တို့ဖိတ်ခေါ်ထားတာမျိုးရှိတယ်။အပြင်ကျွန်တော်တို့ဒီပါတီတွေပေါ့ဒီဝါမာရှိတဲ့ပါတီတွေကတွေးဆောင်နိုင်တဲ့ပါတီကိုယ်စားလှယ်တွေ၊ပါတီကိုယ်စားလှယ်နဲ့တွေးဆောင်ပေါ့ဖို့ရှိတယ်။အစိုးရအဖွဲ့နဲ့တွေးဆောင်ဖို့ရှိတယ်။အပြင်တော့ကျွန်တော်တို့ဒီငင်းကြီးလုပ်ငန်းစဉ်အကျိုးဆောင်အဖွဲ့တွေပေါ့အကျိုးဆောင်အဖွဲ့တွေတို့ပြီးရင်ကျွန်တော်တို့ဒီငင်းကြီးလုပ်ငန်းတွေမှာပါဝင်ပတ်သက်နေတဲ့လူတွေနဲ့တို့တွေ့ဆုံပြီးပုံရှိပါတယ
်မြန်မာနိုင်ငံရဲ့နိုင်ငံရေးမှာအဓိကအရေးပါတဲ့ဒေါအောင်ဆန်းစုကြည်လိုပုံကူမျိုးကိုတွေ့ခွင့်မပေးတာဟာအာဆီယံပုံသဘောတူညီချက်ကိုစစ်ကောင်စီဘက်ကလက်မခံလို့တဲ့သဘောထားမတက်ရောက်နိုင်ဘူးလားဆိုတဲ့အမိကိုတော့ဗိုလ်ချုပ်စောမင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ
်သူတို့ရဲ့အတိတ်ကဖွင့်ဆိုချက်ပေါ်မှာမူတည်တာပေါ့ဗျာသက်ဆိုင်တဲ့သူအားလုံးဆိုတဲ့အထက်မှာကျွန်တော်တို့အနေနဲ့ဒီလူပုဂ္ဂိုလ်တူကပဲမြန်မာနိုင်ငံကိုကိုးစားပြုလာကျွန်တော်မြင်နေတာကလည်းဒီပါတီဒီဖတ်တဲ့ဖွဲ့စည်းသူတော်တော်ကဘယ်လိုနဲ့ထူထောင်ခဲ့တာလဲအဲ့ဒီပါတီတူဦးတယောက်တည်းကပဲထူထောင်ခဲ့တာလားဒေါသစုကြည်နဲ့တွေ့မှာပဲအဲ့ဒီပါတီကိုကိုးစားပြုလာမြန်မာနိုင်ငံလုံးကိုကိုးစားပြုလာမြန်မာနိုင်ငံရဲ့ကိုးစားပြုမှုတွေဒီကျွန်တော်တို့လူလူလူတန်းစွာအတီတီကပါဝင်တဲ့ပါတီကိုကိုးစားပြုတဲ့သူတွေရှိတယ်။ပါတီတွေကလည်းကိုးစားပြုခဲ့တဲ့လူတွေရှိတယ်။ပြီးရင်တော့ကျွန်တော်တိုင်းသားအဖွဲ့အစည်းတွေကိုကိုးစားပြုခဲ့တဲ့လူတွေရှိတယ်။ကိုးစားပြုမှုကအတီတီရှိတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
။ကမ္ဘောဒီးယားမကြိုင်ခင်အာဆီယံနှစ်ကြာဥက္ကဋ္ဌအဖြစ်ဘူနိုင်းနိုင်ငံတာဝန်ယူခဲ့ချိန်တုန်းကလည်းဘူနိုင်းကအာဆီယံအထူးကိုယ်စားလှယ်အိုင်ဝန်ယူဆက်မြန်မာပြည်သွားဖို့လုပ်တဲ့အခါဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအရာတက်ဆိုင်သူအားလုံးနဲ့စစ်ကောင်စီကတွေ့ခွင့်မပေးလို့ခီးစဉ်ပြက်ခဲ့ရတာရှိခဲ့ပါတယ်။လက်ရှိအာဆီယံအလက်ကျဥက္ကဋ္ဌခန့်အပ်ထားတဲ့အထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝင်ကြီးကသူ့ခီးစဉ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနိုင်ရေးကိစ္စတွေလည်းစူးစမ်းသွားမယ်လို့မကြခင်ကပြောကြားထားပါတယ်။သူ့ခီးစဉ်အတွင်းမှာ NCA နဲ့ရည်ထိုးထားတဲ့အဖွဲ့တွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD နဲ့မူလကတွေးဆောင်ဖို့အစီအစဉ်ရှိပေမဲ့အစီအစဉ်ပြတ်သွားတယ်လို့ PPSD ပူရဲကောင်းဆောင်ဥက္ကဋ္ဌကVUE ကိုပြောပါရရှင်